တရုတ်နည်းပညာကုမ္ပဏီအကြီးအကဲမန်ဝမ်ဂျိုးကိုအမေရိကန်ပြည်ထောင်စုရဲ့ပန်ကြားချက်အရကနေဒါအစိုးရကဖမ်းဆီးခဲ့ပြီးတဲ့နောက်ကနေဒါနဲ့တရုတ်တို့ကြားတင်းမာမှုတွေတိုးလာနေချိန်မှာပဲတရုတ်အစိုးရကကနေဒါသံတမန်ဟောင်းတူကိုဖမ်းဆီးထားလိုက်ပါတယ်။2003ခုကနေ2016အတွင်းဘေကျင်းနဲ့ဟောင်ကောင်တွေမှာကနေဒါသံတမန်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူမိုက်ကယ်ကော့ရစ်ကိုဒီသတင်းပတ်စောပိုင်းမှာပဲတရုတ်အစိုးရကဘာအကြောင်းပြချက်မှမပေးဘဲဖမ်းဆီးခဲ့တာဖြစ်ပါတယ်။မန်ဒရင်းဘာသာစကားကျွမ်းကျင်သူကော့ရစ်က ICS ပဋိပက္ခဆိုင်ရာနိုင်ငံတကာအဖွဲ့အရှိမြောက်အာရှဒေသဆိုင်ရာအကြီးအကဲအကြံပေးတဦးဖြစ်ပါတယ်။ကနေဒါနိုင်ငံမှာအဖမ်းခံနေရတဲ့ဟာဝေးနီးပညာကုမ္ပဏီကြီးရဲ့ဗဏ္ဍာရေးဆိုင်ရာအကြီးအကဲကိုငွေကြေးမတမာမှုနဲ့အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးနိုင်ခြင်းရှိနေခြင်းမှာပဲသူ့ကိုအာမခံပေးတယ်မပေးခဲ့တဲ့ကနေဒါတရားရုံးမှာကြားနာစစ်ဆေးနေခြင်းမှာပဲအခုလိုကော့ရစ်ကိုဖမ်းဆီးထားတာဖြစ်ပါတယ်။ ICS အဖွဲ့ကြီးကတော့သူ့ကိုဘယ်မှာဖမ်းဆီးထားတယ်ဆိုတာသိအောင်လှုပ်ဆောင်မှာဖြစ်ပြီးအန်ရီမပေးဘဲနဲ့ချက်ချင်းပြန်ပြီးလှုပ်ပေးဖို့အတွက်သူတို့အစွမ်းကုန်ဆောင်ရွက်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။